မြန်မာနိုင်ငံမှာဒီနှစ်နှစ်ဆာကနေဇူလိုင်လ4ရက်နေ့အထိ H1N1 PDM09 ရောဂါပိုးရာသီတုပ်ကွေးကြောင့်တည်ဆုံးသူ29ဦးအထိရှိနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။သွေးစစ်ကြည့်ရမှာ402ယောက်မှာရာသီတုပ်ကွေးရောဂါပိုးတွေ့တယ်လို့နာ142ယောက်ရှိပြီးတည်ဆုံးသူက29ယောက်လို့ပြောပါတယ်။ဒီနှစ်တွင် H1N1 ရောဂါပိုးနဲ့တည်ဆုံးသူအများစုဟာရန်ကုန်တိုင်းဒေသကြီးကပါ။ရန်ကုန်တိုင်းဒေသကြီးမှာဒီရောဂါပိုးကြောင့်တည်ဆုံးသူ23ဦး၊အေရဝတီတိုင်းမှာ3ဦး၊စကိုင်းတိုင်းဒေသကြီးမှာ2ဦး၊မွန်ပြည်နယ်မှာ2ဦးစုစုပေါင်း29ဦးတည်ဆုံးခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ရန်ကုန်မြို့ဟာတခြားတိုင်းနဲ့ပြည်နယ်တွေထက်လူရည်ထူတက်ပြီးရာသီတုပ်ကွေးရောဂါပိုးကူးစက်နိုင်ခြင်းပိုများတဲ့အတွက်အခုလိုတည်ဆုံးမှုမြင့်လာတာပါအခုလိုရာသီတုပ်ကွေးတွေဟာအသက်ရှူလမ်းကြောင်းကတဆင့်ကူးစက်တဲ့ရောဂါပိုးဖြစ်တဲ့အတွက်ကူးစက်လွယ်တဲ့ရောဂါဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဒီတုပ်ကွေးကြောင့်တည်ဆုံးမှုမရှိပေမဲ့2019မှာတော့လူပေါင်း1000ကျော်ကိုတွေ့ဆင်ရမှာ458ယောက်မှာဒီရောဂါပိုးတွေ့ရပြီးဒီရောဂါနဲ့တည်ဆုံးသူက38ယောက်အထိရှိခဲ့ပါတယ်